ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမှာတိုက်ပွဲတွေဖြစ်တာကြောင့်ပျက်စီးဆုံးရှုံးသွားတာတွေကိုပြန်လည်ထူထောင်မယ်ဆိုရင်အနည်းဆုံးကျန်းဝင်တန်း5000လောက်လိုမယ်လို့လောက်ကိုင်းမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်ဖြစ်ထားတဲ့တိုက်ပွဲတွေကြောင့်ဒေသထွက်ကြံတန်းချိန်နှစ်သိန်းကျော်ပျောက်ပျက်စီးသွားတဲ့ကြောင်းလည်းပြောပါရယ်ဒီနေ့ထိလည်းတိုက်ပွဲတွေကြိုးကြားဖြစ်နေတော့မှာလောက်ကိုင်းဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဒီလချောင်းနေကစတင်ပြီးထက်မှန်ဖြစ်ပွားခဲ့တဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လူ3000ကျော်လောက်နေရက်စွန့်ခွာတင်းရှောင်နေရသလိုဒေတာရင်းမှာနေရင်အဆောက်အုံတွေနဲ့အဓိကစိုက်ပျိုးတဲ့ကြံကင်းတွေနဲ့ပျက်စီးဆုံးရှုံးတာတွေရှိနေပါတယ်2015ခုနှစ်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့လောက်ကင်မြို့မှာဒီတစ်ကြိမ်တိုက်ပွဲတွေကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ကိုင်မယ်ဆိုရင်ကျပ်ငွေ5000လောက်လိုအပ်နိုင်ကြောင်းလောက်ကင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကပြောပါတယ
်ဒီတော့ကျွန်တော်တို့ဒီပြည်ညာတော့ရောကျွန်တော်ဆိုင်ရတော့သမားရဲ့ဒီတန်းရံမုံကိုကျွန်တော်သိလို့ရှိတာပေါ့အခုစင်တော့ဒီချီပြည်ညာနဲ့တော့မရနိုင်တော့ဘူးပေါ့ကျွန်တော်တို့အနည်းဆုံးတော့5ပြည်ညာ10ပြည်ညာတော့ရမှာလေကျွန်တော်တို့ဒေတာပြန်လဲစီကောင်းကြီးဆိုတာပြန်ပြီးလုပ်နိုင်မှာ
2015ခုနှစ်တိုက်ပွဲတွေအပြီးမှာနေရက်ပြန်များသူတွေနဲ့နေအိမ်ပျက်စီးဆုံးရှုံးသူတွေအတွက်အိမ်အလုံး1400ကျော်တိစောက်ဖို့ရာထားခဲ့ပြီးအခုအခါအိမ်အလုံး400ကျော်တိစောက်ပြီးစီးပြီးဖြစ်ပါတယ်။ဒီအတွက်နိုင်ငံတော်သမ္မတရဲ့တည်ဆောက်ရန်ပုံငွေကနေတန်း3000ရရှိဖို့လွှတ်တော်မှတင်ပြထားသလိုဒေသဦးစီးဖွဲ့ကလည်းစာတင်ဖို့ပြင်ဆင်နေချိန်မှာတိုက်ပွဲတွေထပ်မံဖြစ်ပွားလာခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲကြောင့်ခုတ်ပြီးသားကြံတန်ချင်းနှစ်သိန်းလောက်ဆုံးရှုံးကြောင်းလဲဥကြော်နေနိုင်ကအခုလိုဆက်ပြောပါတယ်
။ခန္ဓာနာမှုတော့ကျွန်တော်တနည်းကိုတန်ချင်း၄သိန်းကျော်ရှိတဲ့ဟာကိုကျွန်တော်ရဲ့၅ပုံ၃ပုံတော့ကျွန်တော်ထုတ်ဖို့ကြံတယ်၊ဆယ်ဖို့ကြံတယ်။ခုတ်ပြီးသားဆိုရင်ကျွန်တော်ဆယ်ရဲ့လောက်ဆိုအကုန်လုံးကဟို၆ပြီးမှအကြီးဆုံးအောင်မရှိတော့တန်ချင်းနဲ့ပြောလို့ရှိရင်တော့ကျွန်တော်တန်ချင်းနဲ့တစ်လောက်ဟောထုတ်ဖို့ကြံတယ်၊ဆယ်ဖို့ကြံတယ်အဲ့ဖေးခိုးယူတော့ဒီတစ်ခေါက်တော့နည်းတော့ဒီအဆောက်လေးကျောက်စီတော့ကြီးတာပေါ့လုံးချမ်းနေတော့ဒီမှာရွာလေးအများကြီးရှဲ့တယ်အဲ့မှာတော့တော့ဝါးဝါးတော့ဖြစ်သွားတယ်လို့ပြောတာတချို့ကတော့နီးလောင်တယ်
လောက်ကင်ဒေတာကပြည်သူတွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့လောက်ကင်စီယုံအုပ်ဒေါက်တာအောင်မြင့်ထွန်းကတော့လောက်ကင်မျိုးကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
လောက်ကိုင်းတော့မင်းများတော့ဟာသူတို့တွေဥစ္စာဘက်ကနေ107နေနေတော့ဒီမျိုးထဲမှာတော့ပြက်ခတ်မှုတွေရှိရတယ်။ခုဒီမနက်တော့ဟိုတိုက်ပွဲတော့ပြန်ဖြစ်နေပြန်ဖွင့်နေကြဟုတ်ကဲ့ပြက်ခတ်မှုတွေရောရှိတယ်။လောစဲတော့ကျွန်တော်တို့ဒီရန်လုံတိုင်းဖက်တီမှာဖြစ်နေကြဟုတ်။မင်းများတော့သူတို့ဘက်ကနေမှဒီကျွန်တော်တို့မျိုးထဲဘက်ကိုဟို107နေနေပြက်တယ်ကြ
။လောက်ကိုင်းမျိုးမှာကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတဲ့။
မနေ့ကတော့ကျွန်တော်တို့တွေဟိုကုညီလိုနေတဲ့လူတွေကိုကျွန်တော်ဒီအနာပိုင်းအဖွဲ့အစည်းနဲ့ပူးပေါင်းပါလို့ကျွန်တော်ဒီကိုကမ်ပရိုက်တာဖောင်ဒေးရှင်းတို့ကျွန်တော်တို့ဒီမြန်မာနိုင်ငံတက်စီနေတဲ့တော့အဲလူမှုရေးတင်ဖွဲ့ရေးနောက်ပြီးတော့ဖေနာရှင်ပြည်နဲ့တော့ပူးပေါင်းမှဆောင်ရွက်နေပါကြ။ကျွန်တော်တို့ရှိရောက်လာတဲ့လူတွေကိုအတိအကျသူကဒီကောင်မအိတ်ခဲ့တဲ့လူတွေများတော့ဒီလိုဥစားဝင်နေမကောင်းတာတွေဖြစ်တယ်။အဲဒါဆောင်ရွက်မှုတွေပါ။ဒီစီယုံကနေစံပုံနေတော့ဒီမှာသူတို့ဆောင်ရွက်မှုတွေပါ။ပါစာတွေတို့တက်ပြီးတယ်နောက်ပြီးတော့ကျွန်တော်တို့ရှိရောပို့ပြီး
လောလောဆယ်မှာလူ9000လောက်ကိုချင်းရွှေဟော်ဘက်ကိုပို့ဆောင်ပေးထားကြောင်းပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကတော့လောက်ကင်တိုက်ပွဲကြောင့်လူ3000လောက်နေရစွန့်ခွာတင်းရှောင်နေရကြောင်းနဲ့2000လောက်ဟာနေဆက်ဖြတ်ကျော်ပြီးတရုတ်နိုင်ငံဘက်ကိုတင်းရှောင်နေကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ